လို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံဆွဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြောင်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်ငံလိုက်ပါတယ်အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးစုတဲ့အချိန်ကြီးအခုကိစ္စကိုအကန့်အသတ်မရှိဆန်းညံထားတဲ့အကြောင်းဟောင်ကောင်အမှုဆောင်ရာရှိချုပ်ကယ်ရီလမ်ကဒီနေ့ပဲပြောဆိုလိုက်ကြပါအခုဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်လျာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစင်ရေးစနစ်ရှိတာတရုတ်ပြည်မကြီးကိုလွှဲပြောင်းပေးတဲ့အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေတောင်မှကဥပဒေရေးရာအတိုင်းအဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုံထုံးတွေကဆန္ဒပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်တန့်ကွက်ခဲ့ကြပါပါ။2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်တဲ့ဒီပုံထုံးတွေကဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေအကြားရုံရင်းဆန်ဆက်ဖြစ်ခဲ့ပြီးအပြန်အလှန်ဆန့်ဖက်တိုက်ခိုက်ကြတာတွေလည်းရှိခဲ့ပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံကအတိုင်းဝန်ကလည်းဝေဖန်နေကြတာဖြစ်ပြီးတော့ဒီပေါ်မှာတရုတ်ဆိုရကတော့အမေရိကန်ဆိုရဟာတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဝင်ရောက်ဆက်ဆက်နေတာဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါကရုံးရင်းဆန်ခဲအကြမ်းတက်လို့ရဖြစ်တယ်ဆိုပြီးတရုတ်ဆိုရကပုံဖော်ပြောဆိုနေပါတယ်ရှင်။